SBS.
This is SBS Radio.
တော်ရရှိမြက်မြ HIV သူတေတီတွေက HIV ရောဂါပြန့်နှံ့မှုကိုယောနေစေဖို့ကြိုးပမ်းမှုအနေနဲ့အိမ်မှာ HIV ရှိမရှိကိုစမ်းသပ်နိုင်တဲ့ကိရိယာကိုလျင်မြန်စွာခွင့်ပြုချက်ရအောင်လှုံ့ဆော်ပေးဖို့တောင်းဆိုနေကြပါတယ်ဒီစမ်းသပ်တဲ့ကိရိယာကိုဩစတြေးလျတွေအနေနဲ့အွန်လိုင်းပေါ်ကနေဝယ်ယူနိုင်ပေမဲ့ဒါက Therapeutic Goods Administration TGA ရဲ့ခွင့်ပြုချက်ကိုမရရှိသေးဘဲနဲ့ဝယ်ယူနေရတာဖြစ်ပါတယ်ဒီဇင်ဘာလ1ရက်နေ့ယမန်နေ့ကချရောက်တဲ့ကမ္ဘာ AIDS နေ့မှာတောင်းဆိုလိုက်ခြင်းပင်ဖြစ်ပါတယ်2014ခုနှစ်ထဲကဒီ HIV စမ်းသပ်တဲ့ကိရိယာကိုဩစတြေးလျတွေအနေနဲ့အွန်လိုင်းပေါ်ကနေဝယ်ယူတင်သွင်းလို့ရနေတာဖြစ်ပါတယ်ဒီကိရိယာက HIV ရှိမရှိအဖြစ်ရလာကိုမိနစ်ပိုင်းအတွင်းမှာပြသနိုင်တော့လေ TGA ရဲ့ခွင့်ပြုချက်ကိုမရရှိသေးတာဖြစ်ပါတယ်မိမိမွေးဖွားရဒေသအလိုက်ဩစတြေးလျမှာ HIV ရောဂါတွေ့ရှိရတာအမြင့်ဆုံးရှိတယ်လို့တသမတ်ထဲတွေ့နေရတဲ့ Sub-Sahara Africa နဲ့အရှေ့တောင်အာရှကလူတွေအတွက်ဒီကိရိယာကအထူးအသုံးချမှာဖြစ်ပြီးအကြခဏဆိုသလိုသူတို့မှာဒီဗိုင်းရပ်ရှိနေတာကိုနှစ်ပေါင်းအတော်ကြာမှသိရှိကြတယ်လို့ပတ်မျိုးကကာတင်တက်ကတို့ကသူသေးသေးတွေကပြောဆိုပါတယ် School of Public Health ကကော်ရီဂရေးပြောတာကတော့လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်ထဲက HIV ပိုးကူးစက်ခံရပြီး၄နှစ်ကျော်ကြာလောက်မှ HIV ပိုးရှိတယ်ဆိုတာကိုသိရှိရသူကတဝက်လောက်ရှိတယ်လို့ဆိုပါတယ်သူမက
So unfortunately, we see that people from sub-Saharan Africa and Southeast Asia are overrepresented when it comes to late diagnosis, so meaning that they've been living with HIV for over 5 years. So we need to look at ways that we can get them to be regularly testing.
ဒါကြောင့်ကမကောင်းစွာပဲ sub-Saharan Africa နဲ့အရှေ့တောင်အာရှနိုင်ငံကလူတွေမှာနောက်ကျမှယောဂါကိုသိရှိရတဲ့ကိုစားပြုမှုကအလွန်ကိုများပြားနေပါတယ်။ဆိုလိုတာကသူတို့HIV ရှိနေတာက9နှစ်ကျော်လောက်ရှိနေတဲ့အတွက်အခုလိုနောက်ကျမှတွေ့ရှိရတာကိုခံစားနိုင်ဖို့ကသူတို့ကိုပုံမှန်စစ်ဆေးပေးနိုင်မဲ့နည်းလမ်းတွေကိုကျမတို့ရှာမှာပါ။ကမ္ဘာနိုင်ငံအနှံ့ပြားမှာမွေးတဲ့လူတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊တောင်ပိုင်းဆူဒန်နဲ့ဆိုမာလီယာတို့အပါအဝင်ဖြစ်တဲ့ဩစတြေးလျပြည်နယ်၄ခုကလူ89ယောက်ကို The School of Public Health မှာမေးမြန်းခဲ့တာဖြစ်ပါတယ်။သူသေးသည်တွေက HIV ရောဂါကိုစမ်းစစ်တဲ့နေရာမှာရှိနေတဲ့ဓာတ်ဆီမှုတွေကိုလေးလာလိုတာဖြစ်ပါတယ်။ဒီထဲမှာပါဝင်သူများပြောတာကတော့အကြောင်းအရာအမျိုးမျိုးရှိတဲ့ထဲကသူတို့အစဉ်အလား HIV စမ်းစစ်မှုဖြစ်တဲ့ GP သို့မဟုတ် Sexual ချမ်းမာရေးဆေးခန်းတို့မှာစမ်းစစ်ဖို့ကစိတ်ပါဝင်စားမှုမရှိဘူးလို့ပြောဆိုကြပါတယ်။သူမက
What came out for them was that there was a concern around confidentiality when visiting a doctor and there was a number of people weren't actually regularly engaged in health services there. So they preferred if
Eddie Tega ဘာလို့တွေ့ရလဲဆိုတော့ဆရာဝန်နဲ့တွေ့တာနဲ့နောက် Eddie Tega လူတော်များများကတကယ်တမ်းချမ်းမာရေးဝန်ဆောင်ပေးသူများမဟုတ်တာကြောင့်နှုတ်လုံစိတ်ချဖို့အတွက်သူတို့ကပူပန်မိတာကြောင့်သူတို့ဘာသာစမ်းသပ်နိုင်တဲ့HIV စမ်းသပ်ကိရိယာလိုဟာမျိုးသာရမယ်ဆိုရင်ပိုလို့လိုလားပါတယ်သို့မဟုတ်ဓာတ်ခွဲခန်းကိုနမူနာပေးဖို့အိမ်ကနေလာရောက်ယူနိုင်ပြီးသူတို့ထံဓာတ်ရိုက်အဖြေရလတ်ကိုပြန်ပို့ပေးနိုင်တဲ့စနစ်ကိုလိုလားတာကိုတွေ့ရပါတယ်ဒီယောဂါတကယ်ရှိတဲ့အတိတ်ပဲကဘာလဲဆိုတာကိုနားလည်နိုင်ဖို့သတင်းချက်လက်နဲ့ထောက်ပံ့မှုတွေလူတွေကိုပေးဖို့ကသေးသေးချာချာရှိတယ်ဆိုရင်မည်သည့်စမ်းသပ်မှုကိုမဆိုထောက်ခံတယ်လို့ Living Positive Victoria အဖွဲ့ကပြောဆိုပါတယ်။သင်ရဲ့အခြေအနေကိုစောစီးစွာသိရတာကအဓိကကျန်းမာရေးအတွက်အကျိုးရှိပြီးသင်ရဲ့ HIV ကူးစက်မှုအတွက်အတတ်နိုင်ဆုံးစတင်ပြုလုပ်နိုင်မှာဖြစ်တယ်လို့ဒါအတွက်ရှေ့ဆောင်ပြုလုပ်ပေးနေတဲ့အဖွဲ့ကဆိုပါတယ်။အဖွဲ့ရဲ့ယာယီအုပ်ချုပ်ရေးမှူးဆူဇီမယ်ဟိုထရာပြောတာကတော့ HIVပြန့်နှံ့မှုရောကျပြုလုပ်တဲ့နေရာမှာဒီလိုကိုယ့်ဘာသာစမ်းသပ်နိုင်တဲ့ကိရိယာကအရန်အသုံးဝင်မယ်လို့ဆိုပါတယ် သူမက
Home testing is an option. We're still away from it being sort of sanctioned completely. I think the priority is ensuring that people have access to services, that they have access to, they have access to care around.
အိမ်မှာစံတတာကရွေးပိုင်ခွင့်တစ်ခုပါ။ကျန်းမာရေးအာဏာပိုင်တွေရဲ့လုံးဝခွင့်ပြုချက်ရဖို့ကလိုပါသေးတယ်။ဒီဝန်ဆောင်ပေးမှုတွေကိုလူတွေရနိုင်ဖို့ကအဓိကအချက်လို့ကျွန်မထင်ပါတယ်။သူတို့ယောဂမဖြစ်မီနဲ့ဖြစ်ပြီးတဲ့အခါဆွေးနွေးလမ်းညွန်ပေးမှုတွေကိုရရှိနိုင်ဖို့သူတို့ဟာလုံခြုံတဲ့အတိုင်းဝိုင်းမှာရှိနေတဲ့ဆိုတာတကယ်လို့ယောဂရှိခဲ့ရင်တောင်သူတို့အနေနဲ့ဒါကိုမျှဝေနိုင်ပြီးတခြားဘဝသူတွေနဲ့ HIV ရှိနေသူများထံကနေထောက်ပံ့မှုတွေကိုရနိုင်ဖို့ပါ။ဒါကြောင့်အဲ့ဒီမှာသွားနိုင်မဲ့လမ်းရှိပြီးဒါကမဖြစ်နိုင်တာတော့မဟုတ်ပါဘူး။လွန်ခဲ့တဲ့10ခုနှစ်တွင်းမှာဩစတြေးလျရဲ့ HIV ဖြစ်တဲ့အရေးအတွက်ကတည်တံ့နေပြီး UNAIDS ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဆိုရင်အာရှပစိဖိတ်ဒေသတွေမှာလည်းတိုးတက်မှုတွေရှိလာနေတယ်လို့ဆိုပါတယ်။2010နဲ့2016ခုနှစ်တွင်မှာ HIV ကူးစက်မှုက73ရာခိုင်နှုန်းကျဆင်းလာပြီး AIDS နဲ့ပတ်သက်လို့အသက်သေဆုံးမှုကလည်းရာခိုင်နှုန်း30ကျဆင်းသွားတာကိုတွေ့ရတယ်လို့ဆိုပါတယ်။2010ခုနှစ်ကစတင်လို့ကလေးတွေမှာ HIV ကူးစက်မှုနှုန်းက38ရာခိုင်နှုန်းကျဆင်းလာတာကိုတွေ့ရပါတယ်။ဒါပေမဲ့ Australian Federation of AIDS အဖွဲ့AFAO ရဲ့ဥက္ကဋ္ဌဒေါက်တာ Bridget Hay ပြောတာကတော့အာရှပစိဖိတ်ဒေသမှာလူပေါင်း 5.1 သန်းက HIV ရောဂါနဲ့နေထိုင်နေရပြီးအဲ့ဒီထဲကတဝက်ထက်မနည်းတဲ့သူတွေကသူတို့ HIV ကူးသနိုင်တဲ့ဆေးကိုရရှိနိုင်တယ်လို့ဆိုပါတယ်။သူမက
Much of it is about access to testing. So if people don't recognize themselves to be at risk, they don't necessarily know their HIV status. So I guess when you're estimating the total number of people living with HIV, that includes people.
ဒီအကြောင်းအရာကိစ္စအများစုကစမ်းသပ်နိုင်ဖို့ကိုရရှိဖို့ပါ။ဒါကြောင့်လူတွေကသူတို့မှာဖြစ်နိုင်ဖို့အန္တရာယ်ရှိတယ်ဆိုတာကိုလူတွေကလက်မခံထားရင်သူတို့ရဲ့ HIV အခြေအနေကိုသူတို့သိနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကျွန်မခံမှန်းတာက HIV နဲ့နေထိုင်နေရတဲ့လူတွေကိုအားလုံးကိုပါခံမှန်းတဲ့နေရာထဲမှာထည့်တွက်ထားတာပါသူတို့မှာဒီယောဂါရှိတဲ့ဆိုတာကိုမသိသေးတဲ့လူတွေအပါအဝင်ဖြစ်ပါတယ်ဒါနဲ့ပတ်သက်လို့အယူဆွဲနေသူများအမျိုးမျိုးရှိနိုင်သလိုတကယ်လို့ယောဂါရှိခဲ့ရင်လူတွေလက်ခံနိုင်ဖို့ဒါကတကယ်အဖြစ်မှန်ဆိုတာကိုလက်ခံဖို့သင်တခုခုလုံနိုင်မဲ့အဖြစ်မှန်ဆိုတာနဲ့တခါတရံမှာလူတွေကဒီကူးသမှုကိုရယူဖို့နေရာမှာအတားအဆီးတွေအမျိုးမျိုးရှိနိုင်ပါတယ်ဒီဂျီကနေဒီစမ်းသပ်တဲ့ကိရိယာကိုခွင့်ပြုဖို့အတွက်တောင်းဆိုမှုတွေကိုဒေါက်တာဟဲကထောက်ခံပါတယ်ခွင့်ပြုချက်ကလူတွေကိုစိတ်အေးစေမှာဖြစ်တယ်လို့ဆိုပါတယ်ဘာကြောင့်လဲဆိုတော့ဒါကဩစတြေးလျရဲ့စံချိန်စံနှုန်းတွေမှီတယ်ဆိုတာကိုသူတို့သိမှဖြစ်ပြီးတကယ်လို့တရားရောက်ကအချို့အဖြစ်ရလတ်ရရှိထားပြီးဒါကသူ့မှာဒီဗိုင်းရပရှိနေတယ်လို့ဖော်ပြနေခဲ့ရင်ဒီဆန်းစစ်တဲ့ကရိယာရဲ့အညွန်ကသာဆက်လက်ဘာလုပ်ရမလဲဆိုတဲ့သတင်းအချက်အလက်အမှန်တွေကိုပါပေးရှိနိုင်မှာဖြစ်ပါတယ်။သူမက
So that instead of you getting your reactive test and maybe freaking out, you know, because you know it's going to be an affecting, you know, emotional experience, that all of the right information is there at your fingertips so you can get in contact with somebody.
သင်ရရှိတဲ့အဖြေကြောင့်စိတ်တွေပြောင်းစားနေမဲ့အစားပါ။ဘာကြောင့်လဲဆိုတော့ဒါကသင်အတွက်စိတ်ခံစားမှုကိုသိရောက်တဲ့အတွေ့အကြုံမျိုးဖြစ်ပြီးသင်ရဲ့လက်ဖြားထိပ်မှာမှန်ကန်တဲ့သတင်းအချက်အလက်တွေရှိပြီးဒါမှသာသင်တရားရောက်ကိုဆက်သွယ်ပြီးသင်နဲ့စကားပြောနိုင်မှာပါ။တကယ်လို့သင်စိတ်မချမ်းသာဖြစ်နေရင်သင်ဆရာဝန်နဲ့သွားတွေ့ဖို့ချက်ချင်းချင်းဆိုတာလုံနိုင်ပြီးအဖြေရလက်ကသေးကြတဲ့ဆိုတာကိုဆရာဝန်ကအတည်ပြုပေးနိုင်မှာဖြစ်ပါတယ်။သောတာရှင်များခင်ဗျာ HIV virus တွေ့ရှိကာစားအချိန်နဲ့အခုချိန်နဲ့နှိုင်းစားမယ်ဆိုရင်သင်ကမူရစ်ဆေးမသုံးဆွဲဘူးပုံမှန်ကုသမှုခံယူပြီးကျန်းမာရေးနဲ့ညီညွတ်စွာနေထိုင်မယ်ဆိုရင်အသက်80ကျော် 80နီးပါးအထိနေနိုင်ပါကြောင်းပြောဆိုရင် SBS သတင်းဌာနက Great Diet ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်